ကိုရိုးရတဲ့ဇံပွဲတော်တွေကိုမြန်မာနိုင်ငံတော်မှရှင်းပနေတာမှာရန်ကုန်မြို့မှာစီးပွားရေးရေကစားမန္တလေးကြီးတွေမရှိပေမဲ့လည်းအောက်စုဖွဲ့ရေကစားမန္တလေးတွေရှိတဲ့နေရာတွေမှာတော့တော်တော်လေးစီကားပါတယ်။ရှင်ကျင်းမှုဇံပွဲအဖြစ်ရှင်းပနေတဲ့မန္တလေးမြို့မှာတော့လမ်းလျှောက်ဇံစုပြီးတည်တံ့လုပ်ပေးထားတဲ့နေရာမှာရေကစားသူတွေပြည့်ပြည့်ရှင်းရှင်းရေကစားကြတာမြင်ရပါတယ်။မွန်ပြည်နယ်ကဇံပွဲတ ြောပါရယ်ရှမ်းပြည်နယ်မှာဆိုရင်လည်းရှမ်းရိုးရဓလေ့အတိုင်းဆက်ကြီးရွယ်ဦးတွေကိုကောင်းလျှော်ခြေသက်လက်သက်လီးပြုစုကုသိုလ်ယူကြသလိုဖျားသွာဖုံးကြီးကျောင်းသွာအလူလုပ်ကြပါရယ်ကရင်ပြည်နယ်မှာလည်းရေကစားကြတဲ့အပြင်ဓလေ့ထုံးစံအတိုင်းထူးကြတဲ့နေရာတွေကိုသွားပြီးကြော်ကြရယ်လို့ကရင်တိုင်းရင်းသားတွေကပြောပြပါရယ်အခုလိုမြန်မာနိုင်ငံမှာကြံပွဲကိုဆင်နွှဲနေသလိုအိမ်နီးချင်းထိုင်းလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလည်းနှစ်တက်ကိုရေတပင်ပွဲတော်တွေကိုဆင်နွှဲနေပါရယ်ရိုးရထုံးစံအတိုင်းဆက်ကြီးရွယ်ဦးတွေကိုကြော်ကြဖျားချင်းတွေကိုရေတပ်ပယ်ကြသလိုဖုံးကြီးကျောင်းတွေသွားပြီးတော့အလူအတန်းတွေလုပ်နေကြပါလေ။ထိုင်းနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာလတုန်းကဘရင်ကြီးဘူမီဘောအတူရာချက်ကွဲလွန်သွားခဲ့ပြီးတဲ့နောက်ဝန်ထဲချင်းအထိတ်အမှတ်နဲ့အများစုကအဖြူနဲ့အမဲရောင်ကိုသာဝစ်ဆင်ခဲ့ကြရတာကနေအခုဆောင်ခွန်119ကာလမှာတော့အဝိအစားရောင်စုံကိုပြန်လည်ဝစ်ဆင်တာမြင်ရတာထူးခြားနေပါလေ။ဆောင်ခွန်ပွဲတော်စတင်တဲ့ပထမ3ရက်အတွင်းမှာလည်းရင်တိုက်မှုတွေကြောင့်သေဆုံးသူ160ထက်မနည်းရှိတယ်လို့ထိုင်းအာဏာပိုင်တွေကပြောကြားနေပါလေ။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာတော့အရက်မူးနေတဲ့လူငယ်အချင်းချင်းရဖြစ်ရာကတနက်နေ့ပြကြလို့2ယောက်တေဆုံးခဲ့ပါတယ်ရှင်။